ရှမ်းပြည်မြောက်ပိုင်းမန်ရော့ဒေသခံရွာသား၅ဦးသေဆုံးမှုမှာပါဝင်ပတ်သက်ခဲ့တဲ့တပ်မတော်သား9ဦးကိုမနေ့ကအလုတ်ကျန်းတဲ့ထောင်တန်း၅နှစ်စီချမှတ်လိုက်တာနဲ့ပတ်သက်လို့လူအခွင့်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့လည်းမြန်မာပြည်ရဲ့လူအခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်မှုအတွက်စစ်တပ်ကအခုထက်ပိုပြီးလှုပ်ဆောင်စရာတွေရှိနေသေးတယ်လို့ထောက်ပြကြပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကသတင်းပေးပို့လာပါတယ်။
မြန်မာစစ်တပ်ရဲ့လူခွင့်ရေးဆိုင်ရာကျူးလွန်မှုကိုပထမဆုံးအကြိမ်တရားဥပဒေကြောင်းအရထိထိရရောက်အရေးယူတဲ့အနေနဲ့မိုင်းရော်ဒေသခံပြည်သူ၅ဦးသေဆုံးမှုမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်ကအရာရှိနဲ့စစ်သည်9ဦးကိုအလုတ်ကျန်းနဲ့ထောင်တန်း၅နှစ်စီချမှတ်လိုက်တဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေကကြိုးဆိုလိုက်ပါတယ်။တိုင်းနာဒေသတွေမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးဆိုင်ရာချိုးဖောက်ကျူးလွန်မှုတွေနဲ့ပတ်သက်လို့အခုလိုအရေးယူလိုက်တာဟာကြာဆင်းနေတဲ့တပ်မတော်ရဲ့ဂုဏ်သိက္ခာနဲ့ပုံရိပ်ကိုပြန်ဆယ်ရာရောက်တယ်လို့မြန်မာပြည်လူခွင့်ရေးအတွက်လှုပ်ဆောင်နေတဲ့ Equality မြန်မာအဖွဲ့ကဦးအောင်မျိုးမင်းကပြောပါတယ
်။ခုဆက်ဆက်ချင်းဒါမျိုးလှုပ်ဆောင်မှုတွေကဖြစ်တင်လာကြပါပြီ။အခုလိုမျိုးဖြစ်တဲ့ဟာကျွန်တော်ကြိုဆိုတယ်။ဒါမျိုးကိစ္စတစ်ခုတွေမကဘဲနဲ့ပြည်သူလူထုတွေပေါ်မှာရာဇဝတ်မှုတွေလူခွင့်ချိုးဖောက်မှုတွေပြုလုပ်နေတဲ့အားလုံးကိုဘယ်သူပဲဖြစ်ဖြစ်ဘယ်လက်နက်ကိုင်အဖွဲ့ပဲဖြစ်ဖြစ်ထိကြပြီးတော့ကျွန်တော်တို့ထိုက်တင်တော့အရေးယူမှုတွေဆက်လက်ဖြစ်ပေါ်ပါစေဆိုပြီးကျွန်တော်တို့ဆုတောင်းပါတယ်။ဒါကိုလည်းကျွန်တော်မျှော်လင့်နေပါတယ
်။တစ်ဖက်မှာလည်းမြန်မာစစ်တပ်အနေနဲ့မိုင်းရော်ဒေသခံရွာသား၅ဦးသေဆုံးမှုနဲ့ပတ်သက်လို့အရေးယူတဲ့အချိန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုတွေပြန်လည်ရုပ်သိမ်းမဲ့အကြောင်းပြောဆိုခဲ့ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့မြန်မာစစ်တပ်နဲ့စစ်ကောင်ဆောင်တချို့အပေါ်မှာတော့တန်ခတ်မှုတွေဆက်လက်ထားရှိသွားမဲ့အကြောင်းပြောထားပါတယ်။ဒီအတွက်မြန်မာစစ်တပ်အနေနဲ့မိုင်းရော်ဒေသခံရွာသားတွေသေဆုံးမှုတစ်ခုတည်းမဟုတ်ပဲတိုင်းနာဒေသတွေကအခြားလူခွင့်ရေးချိုးဖောက်မှုတွေကိုလည်းထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်မှသာတမရောပေါ်ပြည်သူတွေအနေနဲ့ယုံကြည်မှာဖြစ်တယ်လို့ဦးအောင်မျိုးမင်းကပြောပါတယ
်။တကယ်လို့များဒီလိုမျိုးအခြေအနေမျိုးမှာပြရစရာတစ်ခုအနေနဲ့ဒါမျိုးတစ်ခုပဲလှုပ်ဆောင်ပြီးနောက်ပိုင်းမလှုပ်ဆောင်တော့ဘူးဆိုရင်တော့ဒါကချိန်ကိုက်လှုပ်ဆောင်မှုလို့ကျွန်တော်တို့ပြောဆိုလို့ရပါတယ်။ဒါကြောင့်မလို့ဒီလိုမျိုးချိန်ကိုက်လှုပ်ဆောင်မှုဆိုတာမဟုတ်ဘူး။တမရောဆိုတာလူခွင့်ရေးချိုးဖောက်မှုကိုကျွန်တော်တို့လက်မခံဘူးဆိုရယ် $0 ဒေါ်လာရင်းကိုချိန်သုံးပါတယ်ဆိုတာတတ်သိပြနိုင်ဖို့အတွက်ဒါမျိုးကိစ္စတွေကိုမဖြစ်အောင်ဆက်လက်ပြီးတားဆီးတာတိုင်းဆက်ရမှုတွေကိုအမှုမှန်တိုင်းပေါ်ပေါအောင်လှုပ်ဆောင်တာချိုးဖောက်တဲ့ဘသူပဲဖြစ်ဖြစ်ထိရောက်သောရည်ရွယ်မှုတွေကိုတက်မှန်ရဲ့အစဉ်အလာတစ်ခုနဲ့ဆက်လက်ကျင့်သုံးသွားမှခုနလိုမျိုးစိုးရိမ်ချက်တွေကိုခြေဖြောက်နိုင်မှာဖြစ်ပါတယ
်။မိုင်းရိုဒေသခံရွာသား၅ဦးသေဆုံးမှုနဲ့ပတ်သက်လို့စစ်တရားရုံးကတက်မှန်ရဲ့ဥပဒေပုံမှန်87ရာဇဒတ်ကြီးဥပဒေပုံမှန်300နှစ်နှစ်မြင့်ဆောင်24အရကျူးလွန်တာတွေ့ရတဲ့အတွက်တက်မှန်ရဲ့သား9ဦးကိုစတင်မှာ15ရက်နေ့ကအလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်စီကြာခံဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။တိုင်းနာဒေသမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးဆိုင်ရာကျူးလွန်မှုကိုပထမဆုံးအရေးယူလိုက်တာမို့မြန်မာပြည်ရဲ့တရားစီရင်ရေးနည်းနည်းအလုတ်ဖြစ်လာပြီလို့ယူဆရပါပဲ။မိုင်းရော်ရွာသားတွေတည်ဆုံးမှုကိုအရေးယူလိုက်တာတခုတည်းနဲ့တော့တက်မှန်ရဲ့အပေါ်ယုံကြည်မှုမရှိသေးဘူးလို့တအန်းမျိုးသမီးအဖွဲ့ကလွေးပိုးညူကသူ့အမြင်ကိုပြောပါတယ
်။ကျမတို့နားလည်တာတက်မှန်ရဲ့ဆိုတာအတိုင်းတူပြီးပြည်သူလူထုကိုကာကွယ်တယ်ဒီကျမတို့နိုင်ငံကတော့မဟုတ်ဘူးအစိမ်းရောင်မြင်တာနဲ့ကြောက်နေရတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါကျတော့ပြည်သူလူထုရဲ့စိတ်ထဲမှာတော့အဲ့ဒီအကြောက်တရားတွေကစောမှုနေတုံးပဲကျမတို့ကိုယ်တိုင်လည်းစောမှုနေတုံးပဲအဲ့လိုဖြစ်တဲ့အခါကျတော့ကျမတို့ကဒီတကယ်တမရောကပြည်သူလူထုကိုကာကွယ်တဲ့တမရောတစ်ခုပါတကယ်ပဲပြည်သူလူထုအတွက်အထောက်အပံ့ဖြစ်စေတဲ့တမရောတစ်ခုဖြစ်စေတယ်လို့ရှင်တော့ဒီထားတဲ့ဒီထက်မကပို့ပြီးတော့မှတရားရုံးကအရေးကြီးထောင်ရပေးရမယ့်ဟာလေအများကြီးရှိသေးပါတော့
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်အနီးကောင်းခါရွာမှာကချင်ကျောင်းဆရာမ2ဦးပြီးခဲ့တဲ့နှစ်ဇန်နဝါရီမှာတပ်ခံရတဲ့အမှုနယ်ပတ်သက်လို့လည်းလက်တလုံးမှာတပ်မတော်သားတွေကိုစစ်ဆေးနေတာလည်းရှိပါရဲ့ရှင်။